ရုရှားရဲ့နျူကလ িয়ার လက်နက်တုံးမယ်ဆိုတဲ့စေးချင်းချောင်မှုတွေကို American ထောက်လှမ်းရေးအရာရှိတွေတတိထားလာကြတယ်လို့တချို့ကလည်း Ukraine စစ်ပွဲမှာတကယ်လို့စိတ်တက်မှုတွေနဲ့ကြုံလာရင်ရုရှားကသူ့နျူကလ িয়ার လက်နက်တချို့ကိုထုတ်သုံးလာမှာဆိုရင်ကြောင်းထုတ်ဖော်ပြောဆိုလာကြပါတယ်။ရုရှားနိုင်ငံပေါ်ထိမ့်ချုပ်တားနိုင်တာနဲ့အမျှအန္တရာယ်နဲ့ဆွန့်စားတာပိုပြီးသဘောတူနေတဲ့အမရဗလာဒီမီယာပူတင်ကိုကမ္ဘာကရှော့မတွက်ကြဖို့ American CIA ဘူထောင်လှမ်းရေးဌာနအကြီးအကဲ William Burns ကစစ်တပ်ရင်းနေမှာတရိပ်ပေးလိုက်တာပါလက်ရှိမှာစီးရဲအရဆက်လုံနေတဲ့အနေအထားနဲ့ရင်ဆိုင်နေရတဲ့သမ္မတပူတင်နဲ့ရုရှားခေါင်းဆောင်တွေအတွက်စိတ်ပြက်လာမယ်ဆိုရင်သူတို့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်ဒါမှမဟုတ်အပျော့စားနျူကလ িয়ার လက်နက်တွေကိုထောက်သုံးလာနိုင်ခြင်းရှိတဲ့အတွက် DNA ကိုရှော့မတွက်ကြဖို့ဂျော်ဂျီယာနည်းပညာတက္ကသိုလ်ကျောင်းသားတွေကိုပြောကြတဲ့နိုင်ငံမှာ William Burns ကအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ် Ukraine ကိုရုရှားဝင်တိုက်ခိုက်ပြီး၃ရက်ကြာFebruary 29ရက်နေ့မှာရုရှားကပထမဆုံးချိန်ဖြစ်တဲ့နျူကလ িয়ার လက်နက်ဆိုင်ရာတပ်ဖွဲ့တွေကိုအမြင့်ဆုံးအဆင့်တက်လှမ်းခဲ့တာဖြစ်ပါတယ်။ဒါဟာရုရှားရဲ့ယူကရိန်းကိုကျူးကျော်မှုအတွက်နေတိုးကပြင်းထန်တဲ့သတိပေးချက်တွေထုတ်ပြန်တာနဲ့အနောက်နိုင်ငံတွေကအရေးယူဒဏ်ခတ်မှုတွေချမှတ်တာကြောင့်ဖြစ်ကြောင်းလည်းရုရှားကပြောကြားခဲ့တာပါ။